မြန်မာနိုင်ငံမှာခလေးများနဲ့လက်နက်ဆွဲကင်မှုဆိုင်ရာအစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းရဲ့ကိုစားအထူးကိုယ်စားလှယ်ကကြာတာပရင်းတွေကတင်သွင်းခဲ့ရမှာခလေးများခွင့်ရေးတွေချိုးဖောက်ခံနေရတာကိုစိုးရိမ်ပွဲရာအခြေအနေရှိနေတယ်လို့မိမောင်းထုတ်ပြသွားပါတယ်။ကြာတာပရင်းတွေကကျင်းပခဲ့တဲ့လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲပြီးအမေရိကန်သံအမတ်ကြီးကပဲဒီကိစ္စနဲ့ပတ်သက်လို့ကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။အကြောင်းဆုံးကိုဒေါ်လာလာတန်ကဆက်ပြီးတော့တင်ပြပေးပါရှင်။
ဟုတ်ကဲ့နန္ဒာခလီမြန်နဲ့လည်းနဲ့ဆွဲကင်မှုပြစ်ပခတ်တွေတွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ Miss Radhika Kumara Swami ကဂျာတာပရီနေကလုံခြုံရေးကောင်စီအလို့အမှုဆောင်ဖွဲ့ကိုတကပိတ်အစီရင်ခံသွားခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ကခလီစစ်သားများအုံပြုမှုကြောင့်စုံစမ်းစစ်ဆေးခြင်းခံရတဲ့ဘူရွန်ဒီနဲ့မြန်မာနိုင်ငံအကြောင်းကို Miss Kumara Swami ကအစီရင်ခံခဲ့ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုရှင်းပြခဲ့တယ်လို့ပြောခွင့်ရပုဂ္ဂိုလ် Michelle Montes ကဌာနချုပ်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
She said that the issue of recruitment and use of children continues to be a problem in Myanmar, both with regard to the government.
ဆရာဘက်ကရောတိုင်းရင်းသားအုပ်စုတွေဘက်ကရောကလေးတွေကိုဆက်လက်စုဆောင်းပြီးစစ်သားတွေဖြစ်အုံပြုနေတဲ့ပြဿနာကဆက်လက်ရှိနေသေးပဲလို့ Miss Kumara Swami ကလုံခြုံရေးကောင်စီမှာတင်ပြသွားခဲ့တယ်လို့မြန်မာနိုင်ငံမှာကုလသမဂ္ဂကစောင့်ကြည့်လေ့လာနိုင်ဖို့ကိုလည်းအခွင့်အရေးရှိတဲ့ကိစ္စဟာပြဿနာတရဖြစ်နေတယ်လို့ Miss Kumara Swami ကတင်ပြခဲ့တဲ့အကြောင်း Miss Montes ကပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံကိုပြည်ခဲ့တဲ့ဇွန်လက9ရက်ကြာသွားရောက်ခဲ့ပြီးနောက်ပိုင်းလည်းမြန်မာနိုင်ငံကိုကိုယ်စီလွှတ်လေးလာခဲ့တဲ့အချက်လက်တွေကိုအခြေခံကမစ္စကူမရာဆွမ်မီကဒီအစီအခါစာကိုပြုစုပြီးအတွေးမှုချုပ်ကလုံခြုံရေးကောင်စီမှတင်သွင်းခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီလုံမှုဆောင်ဖွဲ့ရဲ့17ကြိမ်မြောက်တကပိတ်ဆွေးနွေးပွဲကိုဒီဇင်ဘာလ6ရက်နေ့ကတက်ရောက်ခဲ့ကြတဲ့အဖွဲ့ဝင်ကိုယ်စီတွေနဲ့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီရဲ့ယာယီအမေရိကန်ကိုယ်စီတမကြီး Grover Joseph Reese လည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာခလီစစ်သားများကိုဆက်လက်စုဆောင်းအုံပြုမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂရှိအမေရိကန်ကောင်စီဝင်ရုံးလက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဘင်ဂျမင်ချန်ကအခုလိုပြောပါလေ
We are very concerned about reports by the UN and relevant non-governmental organizations that are operating in the region
မြန်မာစစ်သားတွေမှာခလီစစ်သားတွေအုံပြုမှုဆက်လက်စုဆောင်းနေစေရှိတယ်ဆိုတဲ့ဒီအစီရင်ခံစာမှာဖော်ပြခြင်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်မကင်းဖြစ်မိပါလေကုလသမဂ္ဂအပြင်အစိုးရမဟုတ်တဲ့ဒေသတွင်း NGO အဖွဲ့တွေရဲ့အစီရင်ခံစာတွေအရ7နှစ်ရွယ်ထိတောင်ငယ်တဲ့ကလေးတွေကိုလည်းစုဆောင်းနေတယ်လို့သိရပါတယ်။ဒါကမြန်မာစစ်တပ်ကရောတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကရောပြုလုပ်နေကြတာပါ။ခုလိုဥပဒေချိုးဖောက်ရာရောက်တဲ့ကလေးစစ်သားများစုဆောင်းမှုနဲ့အသုံးပြုမှုကိုချက်ချင်းရဆိုင်ပြီးကလေးတွေကိုလည်းတက်ဆိုင်ရာသူတို့ရဲ့မိဘအုပ်ထိန်းသူတွေထံပြန်အပ်ဖို့တိုက်တွန်းတဲ့အကြောင်းအမေရိကန်လက်ထောက်ပြောခွင့်ရကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာခလီးမြအခွင့်အရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ခလီးမြလက်နက်စွပ်ကိုင်မှုပဋိပက္ခမှာပါဝင်ပတ်သက်မှုဆိုင်ရာနောက်ထပ်ဆက်တွဲစာချုပ်ကိုလည်းတက်ကရစ်နဲ့ထောင်မှလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ပြည်တွင်းတည်ဆဲဥပဒေအရအသက်18နှစ်အောက်ခလီးတွေကိုတတ်ထဲမှာစစ်သားတွေဖြစ်စုဆောင်ခြင်းပြုနိုင်တယ်လို့အသက်15နှစ်အောက်ခလီးတွေကိုလည်းလက်နက်စွပ်ကိုင်နဲ့ပဋိပက္ခမှာအသုံးပြုခဲ့ရင်ဒါဟာနိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုကျူးလွန်ရာရောက်တဲ့အတွက်ဥပဒေချိုးဖောက်တဲ့နိုင်ငံကိုလုံခြုံရေးကောင်စီကတန်ခါပိတ်ဆို့အေးအေးယူနိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာခရစ်စစ်သားတွေအုံပြုမှုပြဿနာကိုဖြေရှင်းနိုင်ရေးအတွက် Miss Radhika Kumara Swami ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာစစ်ဆေးရကပူးပေါင်းဆောင်ရွက်မှုပြသခဲ့တာတွေရှိပြီးဥပဒေတွေချမှတ်ထားတာတွေစောင့်ကြည့်လေ့လာတာတွေရှိနေတယ်ဆိုပေမဲ့ကုလသမဂ္ဂနဲ့ NGO အဖွဲ့တွေအနေနဲ့စုံစမ်းစစ်ဆေးနိုင်ဖို့လက်စွာတော်လာခွင့်မရှိတာကိုလည်းအမေရိကန်ပြည်ထောင်စုကထောက်ပြခဲ့ပါတယ်။
Access is a key issue. In this process at the UN, the Burmese mission is able to respond.
ကိုရင်တွားရောက်ကြည့်ရှုစစ်ဆေးနိုင်ခွင့်ကအရေးကြီးပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲတုန်းကမြန်မာကိုယ်စားလှယ်ဘက်ကလည်းတက်ရောက်ခဲ့ပြီးအစီရင်ခံစာကိုလည်းလက်ခံရရှိခဲ့တာဖြစ်ပါတယ်။မြန်မာတမကြီးအနေနဲ့သူတို့အစိုးရကဒီပြဿနာကိုဖြေရှင်းရမှာခြေလှမ်းတွေယူနေပါပြီလို့စူးစမ်းဖြေရှင်းတာတွေရှိခဲ့ပါတယ်။ဒီနေရာမှာပြဿနာကကုလသမဂ္ဂရော NGO အဖွဲ့တွေကပါခုလိုမြန်မာစစ်ဆေးရဘက်ကပြောတာတွေကိုကိုယ်တိုင်သွားရောက်ကြက်ခါလေးနာခွင့်မရကြဘူးဆိုရင်ဘယ်လိုအတီးပြုတ်လို့ရနိုင်ပါမလဲဆိုတာပါပဲအတီးမပြုတ်နိုင်သေးတော့ပြဿနာဖြေရှင်းရမှာတိုးတက်မှုရတယ်လို့မဆိုနိုင်တဲ့အကြောင်းအမေရိကန်လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာဖြစ်ပါတယ်မြန်မာစစ်ဆေးရနဲ့အပြစ်ခတ်ရဆဲထားတဲ့လက်နက်ကိုင်တိုင်းရင်းသားအုပ်စုတွေလည်းခလေးစစ်သားများအုံပြုနေကြတာမို့အဲ့ဒီနယ်မြေတွေနဲ့စစ်သားစုဆောင်ရေးစခန်းတွေကိုကုလသမဂ္ဂနဲ့ NGO တို့တွေနဲ့ဘာရောက်စစ်ဆေးခွင့်မရနိုင်တဲ့အခြေအနေမှာရှိနေတယ်လို့လေမစ္စတာချန်ကထောက်ပြခဲ့ပါတယ်
But the issue is the UN does not have the freedom to travel independently. It has to give advance notice whenever it goes to recruiting stations.
ကျန်တာကကုလသမဂ္ဂအနေနဲ့လွတ်စွာတော်လာခွင့်မရှိခဲ့ပါဘူး။စစ်သားစုဆောင်ရေးစခန်းတွေ၊စစ်တမ်းလျတွေနဲ့အစိုးရပြစ်ခတ်ရဆဲထားတဲ့တိုင်းရင်းအုပ်စုနေမျိုးတွေကိုသွားမယ်ဆိုရင်တွေ့ဆုံမယ်ဆိုရင်ခီးသွားဖို့ကြိုတင်ခွင့်ပြုချက်တောင်းခံရပါတယ်။အဲ့ဒီလိုလုပ်နေတဲ့တွေ့တော့မြန်မာနိုင်ငံမှာခလီစစ်သားများအသုံးပြုမှုရဲ့အခြေအနေမှကိုသိနိုင်မှာမဟုတ်ပါဘူး။ဒါအပြင်တည်တဲ့လဲသွားလာခွင့်မရှိကြပါဘူး။အမေအနာပိုင်းဘက်ကလိုက်တော်တည်ရှိနေပါလေအစိုးရဘက်ကဖုံးကွယ်စရာမရှိဘူးဆိုရင်လွတ်လွတ်လပ်လပ်သွားလာခွင့်တွေ့ခွင့်ပေးရမှာပါလို့မစ္စတာဘန်ချန်ကပြောသွားတာပါဒါအပြင်စီရင်ခံစာမှာထောက်ပြထားတဲ့အတိုင်းခလစ်စစ်သားများစုဆောင်းနေတဲ့ဖြစ်ရပ်နဲ့ပတ်သက်လို့လည်းအခုလိုသူကပြောသွားပါသေးတယ
် Some of these children are recruited though often it's more out of pressure
ခလစ်စစ်သားတွေဖြစ်စုဆောင်းခြင်းခံနေရတဲ့လူတွေဟာအများအပြားမိဘမဲ့ဆင်းရဲတဲ့လေးလွင့်ကလေးတွေဖြစ်ကြပါတယ်။တချို့တို့ကတော့နေထိုင်စရာမရှိလို့တတ်ထဲဝင်ခဲ့ကြသလိုဖတ်ဖို့တင်ကပြမရှိကြတဲ့ကလေးတွေကိုရဲကမိရင်တတ်ထဲဝင်မလားမဝင်ရင်ဖမ်းမယ်ချင်းချောက်တာတွေရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်တချို့ကလေးတွေကိုဈေးတွေရုပ်ရှင်ရုံတွေဘတ်စကားကိတွေမှာလူပွဲစားတွေကသေးဆောင်ဖျားယောင်းပြီးတတ်ကိုရောင်းစားတာတွေရှိတယ်လို့သိရပါတယ်။တတ်ထဲမှာလည်းဥပဒေရအသက်မပြည့်ရင်ပြည့်တယ်လို့လင်ခိုင်းဝင်ခိုင်းခိုင်းတာတွေရှိနေပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါပြီးမြန်မာစစ်တပ်မှာရောတိုင်းသာအုပ်စုတွေမှာပါတပ်သားအရေးအတွက်တိုးစီဖို့မစင်မကျင်လွတ်ကင်ကြတာတွေလည်းတွေ့ရတယ်လို့လေမစ္စတာဘန်ချင်းကပြောသွားပါသေးတယ်။ဒါကြောင့်လည်းခရစ်စစ်သားတွေတပ်ကထွက်ပြေးကြရင်သူတို့တွေကိုတပ်ကဖမ်းပြီးအပြစ်ပေးအရေးယူတာတွေမလုပ်သင့်ဘူးလို့နိုင်ငံတကာဥပဒေကိုကိုးကားပြီးအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာထောက်ပြထားတာကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံထားတာတွေ့ရပါတယ်။နောက်၃လအတွင်းမှာမြန်မာနိုင်ငံမှာခရစ်စစ်သားများအသုံးပြုမှုပြဿနာဖြေရှင်းရမှာတိုးတက်မှုရှိမရှိသုံးသက်တဲ့ကြားဖြတ်အစီရင်ခံစာတစ်စောင်ကိုကုလသမဂ္ဂအနေနဲ့ထုတ်ပြန်ပြီးနောက်6လအကြာမှာတော့အစီရင်ခံစာအပြည့်ကိုတင်သွင်းနိုင်ဖို့အဆိုပြုချက်ကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံထားတာတွေ့ရပါတယ်နန္ဒာကြီး